မြန်မာနိုင်ငံမှာလက်ရှိဖြစ်ပေါ်နေတဲ့ H1N1 တုတ်ကွေးရောဂါစစ်ဆေးဆန့်သက်တဲ့ကိရိယာတွေနဲ့စီးဝါးတွေကိုအကူအညီပေးဖို့ကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ကိုဖန်ကြားထားတယ်လို့ပြည်သူ့ကျန်းမာရေးဦးစီးဌာနကဒုတိယညွှန်ကြားရေးမှူးချုပ်ဒေါက်တာတန်ထွန်းအောင်ကပြောတာကို AFP သတင်းတပုတ်မှကိုးကားဖော်ပြထားပါတယ်။ဒါနဲ့ပတ်သက်ပြီးမှတ်ချက်ပေးဖို့ WHO ကိုဖန်ကြားတာမှာချက်ချင်းအကြောင်းပြန်ချက်မရသေးဘူးလို့လည်း AFP ကရေးပါတယ်။လက်ရှိချိန်ထိဆိုရင် H1N1 ရောဂါပိုးကူးစက်ခံထားရသူအယောက်30ထဲမှနေရှိနေပြီဖြစ်ပြီးသေဆုံးသူ6ဦးရှိသွားပါပြီ။သေဆုံးသူတွေဟာဒီ H1N1 ရောဂါပိုးကြောင့်သေဆုံးတာလားဆိုတာအတိအကျမပြောနိုင်ပေမဲ့လည်းသေဆုံးသူတိုင်းမှာတော့ဒီရောဂါပိုးကရှိနေတာပါ။2009ခုနှစ်ကနေ2016ခုနှစ်အတွင်းမြန်မာနိုင်ငံမှာဒီ H1N1 ရောဂါပိုးကူးစက်ခံရတဲ့ဖြစ်ရပ်ပေါင်း456ခုရှိတယ်ဆိုတာကျန်းမာရေးဌာနကမှတ်တမ်းတင်ထားပါတယ်။ဒါ့အပြင်တဝက်မျိုးမှာလည်းကြက်ငှက်တူကွေးရောဂါပိုးတွေ့ထားတဲ့အတွက်ကျက်ကောင်ရီပေါင်း1000ကျော်ကိုတပ်ပစ်ခဲ့ရပြီးကျောင်းတွေကိုလည်းဇူလိုင်လကုန်ပိုင်းထိပိတ်ထားပါတယ်။ဒီတော့ဒီမှာပဲမြန်မာနိုင်ငံမှာ H1N1 ရောဂါပိုးကူးစက်ပြန့်ပွားနေတယ်ဆိုတဲ့သတင်းကြောင့်မြန်မာနိုင်ငံကိုခီးသွားမဲ့သူတွေအထူးသတိထားဖို့ခီးမထွက်ခင်မှာကိုယ့်ရဲ့ဆရာဝန်နဲ့တိုင်ပင်ဆွေးနွေးဖို့ပြည်ထောင်စုနိုင်ငံရေးဌာနကသတိပေးချက်ထုတ်ပြန်ထားတာကိုခီးသွားလာရေးဆိုင်ရာအင်တာနက်စာမျက်နှာတစ်ခုဖြစ်တဲ့ travelweekly.co.uk မှာဖော်ပြထားပါတယ်။